အမေရိကန်ပြည်ထောင်စုမှာအခြေချဖို့နှစ်စဉ်ဝင်ရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ကိုဒီနှစ်ထဲတည်တည်တသာလျှော့ချသွားမှာဖြစ်ပြီးနိုင်ငံရေးကုလွန်ခွင့်တောင်းခံသူတွေဒီဗီဇာကန်ဆန်းမဲ့အစီအစဉ်နဲ့ပတ်သက်လို့တင်းကျပ်တဲ့မူဝါဒတွေကင်တွယ်ဆောင်ရွက်သွားဖို့လိုကြောင်းသမ္မတဒိုနယ်ထရန့်ကအမေရိကန်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။အခုလိုတင်းကျပ်တဲ့သမ္မတထရန့်ရဲ့လာဝကမူဝါဒကြောင့်အမေရိကန်မှာအခြေချမဲ့မြန်မာဒုက္ခသည်တွေကိုအခက်ကြုံစေတယ်လို့ဒုက္ခသည်အရေးကူညီသူတွေကပြောပါတယ်။ဒီအကြောင်းကိုပြောပြမှာပါ။အမေရိကန်ပြည်တွင်းကိုသာပထမဦးစားပေးရေးဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲနိုင်လာတဲ့သမ္မတဒိုနယ်ထရန့်ကအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချလိုသူအရေးနဲ့ပတ်သက်လို့တင်းကျပ်စွာကင်တွယ်ဖို့လိုကြောင်း ABTN ကအင်ဗီရောမှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်အမေရိကန်လွှတ်တော်ကိုတိုက်တွန်းပြောဆိုလိုက်တာပါ
This Congress has to meet quickly. So we need to get rid of chain migration. We need to get rid of catch and release.
အမေရိကန်ပြည်ထောင်စုမှာနိုင်ငံသားဖြစ်သွားတဲ့နိုင်ငံခြားသားတွေကတဆင့်သူတို့ရဲ့မူရင်းနိုင်ငံမှာကျန်နေတဲ့မိဘမောင်နှမတွေကိုအမေရိကန်မှာတရားဝင်လာရောက်ခြေချခွင့်ပေးတဲ့အစီအစဉ်တွေနိုင်ငံရေးခွင်လွှင့်တောက်ခံမှုတွေလက်ဆက်ကနေခိုးဝင်လာသူတွေကိုဖမ်းပြီးပြန်လွှတ်ပေးနေတာတွေလူဝင်မှုကိစ္စမှာရှော့ပေါ်ပြီးဆုံးဖြတ်ပေးနေတဲ့တရားသူကြီးတွေDV visa cancel မဲ့စီစဉ်စတဲ့ကိစ္စရပ်တွေကိုလွှတ်တော်အနေနဲ့အမြန်ဆုံးအရေးယူလှုပ်ဆောင်ဖို့လိုနေပါပြီ
။ပြီးခဲ့တဲ့ဆောင်းဦးပေါင်းမှာသမ္မတဒိုနယ်ထရန့်က2019ဗန်နာရီနှစ်အတွင်းဒုက္ခသည်3,000အထိပဲလက်ခံဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်။ဒါဟာဒုက္ခသည်ခေါ်ယူဖို့ဥပဒေပြဋ္ဌာန်းခဲ့တဲ့1980ကစလို့နှစ်ပေါင်း40အတွင်းအနည်းဆုံးခေါ်ယူတာဖြစ်တယ်လို့အမေရိကန်မှာဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့အင်ဒီယားနာပြည်နယ်ကဒေါက်တာရိုဒင်းငါကပြောပါတယ်။
Obama let the bono hari dong ma ro ta nit ko 7000 9000 elo yu de Obama naw so nit ma ta tain ne ta taung yu pho song phat de a la nit ta wet ma be tamara trump tet la ro a la ko 9000 9000 shot de ma nit ka ro 4000 9000 wo pyan shot de aku ka ro 3000 jaw a la myo pyan shot de so ro ဘာမှပြည်သားတွေအမေရိကကိုရောက်လာတာတော်တော်နည်းသွားပြီ
။သမ္မတဒိုနယ်ထရန့်ရဲ့ဒုက္ခသည်ဆိုင်ရာမူဝါဒတင်းကျပ်လာတာကြောင့်အမေရိကန်မှာအခြေချဖို့ဂျားနိုင်ငံတစ်ခုမှစောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံကအတိုင်းအတာဒုက္ခသည်တွေကိုအခက်ကြုံစေတယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ
်။အာလောလောဆယ်ကတော့ကျွန်တော်တို့ UNAIDS ဆရာအတိအမှတ်ပြုတဲ့ချင်းမျိုးသား18,000လောက်ကမ္ဘာတစ်ဝှမ်းမှာရှိတယ်။အများစုကတော့မလေးရှားမှာပေါ့15,000လောက်ပေါ့နော်။နောက်အိန္ဒိယနဲ့ထိုင်းမြန်မာနယ်စပ်တို့အနီပေါ်တို့မှာတချို့3,000-4,000လောက်ရှိမယ်။အဲ့ဒီချင်းရီဖျူဂျီအပြည့်မှတ်ပြုပြီးသား18,000လောက်ဖြစ်တယ်လို့ပဲသူတို့ရောက်ရှိနေတဲ့မလေးရှားဒါမှမဟုတ်နယူးဒေလီမှာ UNHCR ရဲ့အထောက်အပံ့ပေါ့နော်။ရယူပြီးတော့ဖြစ်တယ်လို့ပဲဘဝသူတို့ရုန်းကန်နေရမယ့်ဟာဖြစ်ပါတယ
်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေတာကြောင့်ဒုက္ခသည်တွေသူတို့နေရရင်မှပြန်လည်အခြေချနိုင်ဖို့မြန်မာအစိုးရနဲ့ဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အောင်မြင်မှုမရဘူးလို့ဒေါက်တာရိုဒင်းငါကပြောပါတယ
်။၃ခါတိတိကျွန်တော်ဗမာပြည်ကိုပြန်သွားပြီးတော့ဒီကိစ္စကိုချင်းပြည်နယ်အစိုးရနဲ့တော်လကောင်ဒီနိုင်ငံခြားရေးဝန်ကြီးဦးကျော်တင်တို့နဲ့ဆွေးနွေးခဲ့တယ်။အခု NLD အစိုးရကနိုင်ငံတကာအရောက်နေတဲ့ဒုက္ခသည်တွေကိုသူတို့မိမိစံတားရောက်ပြန်လာတဲ့အခါမှာကျူဆူနေရာချထားဖို့အစီအစဉ်တစ်ခုမှတိတိကျကျချမထားသေးဘူးလို့ကျွန်တော်တွေ့ရှိရပါတယ်
။ဒါကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကဒုက္ခသည်အရေးကိုအထူးအလေးထားဆောင်ရွက်ပေးဖို့သူတို့အနေနဲ့အမေရိကန်လွှတ်တော်တာဝန်ရှိသူတွေကိုချင်းကပ်တိုက်တွန်းကြောင်းဒေါက်တာရိုဒင်းငါကပြောပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်တဲ့စာရင်းအရ2018အောက်တိုဘာ1ရက်ကနေ2019မတ်လ31ရက်အတွင်းအမေရိကန်နိုင်ငံတည်းဒုက္ခသည်လာရောက်မှုကိုကြည့်ရင်နိုင်ငံ၃နိုင်ငံကိုဦးစားပေးထားတာတွေ့ရပြီးလာရောက်သူစုစုပေါင်း 12,000 ကျော်တဲမှာအများဆုံးကကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံဖြစ်ပြီး48ရာခိုင်နှုန်းရှိပါတယ်ဒုတိယအများဆုံးကတော့မြန်မာနိုင်ငံကဖြစ်ပြီး19ရာခိုင်နှုန်းနဲ့ယူကရိန်းနိုင်ငံက13ရာခိုင်နှုန်းဖြစ်ပါတယ်ရောက်လာသူတွေတဲက68ရာခိုင်နှုန်းဟာခရီးရန်ဘာသာဝင်တွေ